သူတို့နှစ်ဦးကဒီဇင်ဘာ18ရက်နေ့လည်2နာရီခန့်မှာအိမ်သုံးဆောင်ပစ္စည်းတွေဝယ်ဖို့ဆိုင်ကယ်နဲ့ထွက်သွားရာဂန်းကောင်မြိုင်ကျေးရွာအနီးမှာတနက်နဲ့အပြစ်ခံလိုက်ရတာဖြစ်တယ်လို့အမည်မဖော်လို့တဲ့ဒေသခံတဦးက RFA ကိုပြောပါတယ်
ကြရင်ကရှောင်းကနေဘဲလက်မောင်ကိုတန်းပြွေးပေါ်သွားတာကန်းကုန်တန်ရွာကိုကျော်ပြီးတော့သွားရတာစစ်တပ်ကဟိုဒီကားလမ်းဘေးပြည်တော်စုလမ်းမကြီးရဲ့ရေနှောင်းနေမှာညဆိုကင်းမောင်းဝတာသူတို့ကလည်းဆိုင်ကယ်စီးနေတဲ့ခါကျတော့မတည်ဘူးပေါ့လှမ်းလှမ်းတာလားသူတို့လည်းမကြဘူးမကြတဲ့ခါကျတော့အဲ့ဒါစစ်တပ်ကပြစ်ထည့်လိုက်တာသူတို့တားတာကိုမရက်ဆိုပြီးတော့အဲ့ဒီတည်သွားတဲ့ချင်းလူမျိုးနှစ်ယောက်လုံးကမိုင်းထောင်ဖို့ပြောနေတယ်စာတော့မှသူတို့ကသေးစားရှင်းစားတော့မတက်ဘူးတဲ့
မဲလက်မောင်ကျေးရွာကန်းကော်မြိုင်ကျေးရွာနဲ့ရေငန်ချောင်းကျေးရွာတွေဟာရန်ကုန်စစ်တွေကားလမ်းဘေးမှာတည်ရှိတာပါရင်ငန်ချောင်းကျေးရွာမှာအိမ်ခြေပေါင်း12အိမ်ပဲရှိပြီးတောင်ရလောက်ကင်စားတောက်သူတွေများပါတယ်။သေဆုံးသွားတဲ့အသက်22နှစ်အရွယ်မောင်ရဲလင်းနဲ့20အရွယ်မောင်ထွေးတို့လူငယ်နှစ်ဦးကတော့တောင်ရလောက်ကင်စားတောက်နေတဲ့ငယ်ငယ်ချင်းနှစ်ဦးဖြစ်တယ်လို့သေဆုံးသူမောင်ထွေးရဲ့မိသားစုဝင်ကပြောပါတယ်။မောင်ထွေးကိုဒဏ်ရာတစ်ချက်ရဲလင်းကိုဒဏ်ရာနှစ်ချက်နဲ့ရွာရဲ့တမိုင်အကွာပြည်တော်စုကားလမ်းဘေးမှာဒီဇင်ဘာ19ရက်မနက်ပိုင်းကမှရှာဖွေတွေ့ရှိခဲ့ပြီးညနေပိုင်းမှာမိသားစုခဲ့ရတယ်လို့မိသားစုဝင်တို့ကပြောပါတယ်။
ရဲလင်းကတော့အောက်မှာနေပါတယ်ခင်ဗျာဟိုကမောင်ထွေးကတော့အပေါ်ထပ်ပြီးထားခဲ့တယ်အတွင်းလေးနင်းနေတူးပြီးတော့ဟုတ်ကဲ့တော့အပေါ်ကဖဲဝဲအုပ်ပြီးထားခဲ့တော့ရကျွန်တော်ကဘာမှလုပ်ဖို့မရှိတော့ပါဘူးခင်ဗျာဘာမှဆက်လုပ်ဖို့မရှိဘူးသူတို့ကရာထောင်ပဲလောက်စားပါတယ်ခင်ဗျာကျွန်တော်ဒီကမောင်မလားရာထောင်ပဲလောက်စားပါတယ်ခင်ဗျာကျွန်တော်တော့မထင်ပါဘူးနော်အဲ့လိုမျိုးမြင်လည်းမမြင်ဘူးပါဘူးကျွန်တော်ကတွေးလည်းမတွေးရှိပါဘူးကျွန်တော်လှုပ်လည်းမတော့ခင်လည်းမကင်ဘူးပါဘူးမြင်လည်းမမြင်ဘူးအဲ့ဒါကြောင့်ကျွန်တော်ကစဉ်းစားခင်နေတယ်ကျွန်တော်လည်းဘာမှမတတ်နိုင်ဘူးကျွန်တော်မှလည်းဒီတဲ့လူကအဆုံးပေးပြီးအဆုံးသက်ပေးတော့မယ်လို့ကျွန်တော်ကအဲ့လိုထင်မှကြည့်ထားတော့
တမတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့ဂန်းကော်မြိုင်ကျေးရွာနီးလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာ18ရက်ညနေ4နာရီခန့်မှာဂန်းကော်မြိုင်ကျေးရွာနီးမတင်ကားသူ2ဦးကိုဖောက်ခွဲရေးပစ္စည်းတွေနဲ့အသေးဖမ်းဆီးရမိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစော်ဦးက
နေပြည်တော်နေတဲ့အချိန်မှာပွင့်ရနေပြီမှာဟလာအဲ့ဒီကအဖွဲ့ကတော့မိုင်းထောင်ရင်းနဲ့ဟလာတော့ထွက်ပြေးသွားတာတွေ့တယ်မိုင်းထောင်ရင်နဲ့ထွက်ပြီးတော့တော့တွေ့တဲ့အတွက်ကြောင့်မလို့ဟုတ်လားပြစ်ကပ်ပြီးတော့မှဖမ်းဆီးရရသေးတော့ဖမ်းဆီးရမိလာပဲမိုင်းသူ့လက်ထဲကနေပေါ့ဒေသနာလောက်တဲ့မိုင်းတွေသုံးလေးသုံးလုံးတွေ့တယ်ဒါပေမဲ့ဆိုတော့အဲ့လိုသာမမီဘူးဆိုရင်ကျွန်တော်တို့ကအဲ့မိုင်းသုံးလုံးအဲ့ဟုတ်လားလုံညိုရေးထုတ်တဲ့တပ်ဖွဲ့ဝင်တွေကအဲ့မိုင်းသုံးလုံးခွဲခံရမှာနော်အခုကတော့ကျွန်တော်တို့ကဟုတ်လားထောင်နေစဲကာလာမှာတွေ့တဲ့အတွက်ကြောင့်မလို့အဲ့လိုရတာနော်အဲ့လိုထောင်နေတွတ်သွားတဲ့လူတွေကျွန်တော်တို့အများကြီးပဲအဲ့ဒါကြောင့်မလို့ကျွန်တော်တို့လှုပ်ရှားဟုတ်လားနော်လုံညိုရေးလှုပ်ဟုတ်လားဒန်ဖီရှင်းလေးလုပ်နေတဲ့လုံညိုရေးတပ်ဖွဲ့ဝင်တွေခဏခဏကျွန်တော်မိုင်းထိဟုတ်လားအဲ့လိုရောမူမိုင်းနဲ့ခွဲခံ
တက်တရင်မှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပြီးနှစ်ရက်အကြာမှာမိသားစုဝင်တွေကတေဆုံသွားသူတွေရဲ့အလောင်းကိုပြန်တွေ့ခဲ့ရတာဖြစ်ပါတယ်တေဆုံသွားသူတွေဟာအေအေတပ်ဖွဲ့ဝင်တွေဖြစ်ပြီးမိုင်းထောင်တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရတယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့အေအေပြောခွင့်ရခိုင်ဒုက္ခကို RFA ကဆက်သွယ်မေးမြန်းရမှာတော့
သူတို့ပြစ်ခတ်တပ်ဖြတ်ပြီးတဲ့အခါတိုင်းမှာเนาะအဲ့လူတွေလက်ထဲဟိုဥစားဒီအဲ့လူတွေရဲ့ဟိုဥစားအဲ့ထဲကနေပြီးတော့ဟိုဖောက်ခွေးပစ္စည်းတွေရတယ်တို့เนาะအဲ့လိုမျိုးဆွတ်ဆွေးတဲ့ဥစားတွေတောက်ရှောင်းနေပြီးတော့သူတို့ဒါလောက်ကြံဖန်တီးပြီးတော့မှပြောလာတာဖြစ်တယ
်အမျိုးနယ်မှာဒီဇင်ဘာ15ရက်နေ့ကစပြီးလုံခြုံရေးတိုးမြင့်ထားပြီးမြို့ဝင်မြို့ထွက်ဂိတ်တွေမှာလည်းတပ်မတော်သားတွေကမသင်္ကာသူတွေကိုစစ်ဆေးမှုတွေလုပ်နေတာကြောင့်သတိထားသွားလာနေရတယ်လို့ဒေသခံတို့ကပြောပါတယ်ရခိုင်ပြည်နယ်မှာတမတော်နဲ့ရခိုင်တပ်တော် A တို့တိုက်ပွဲတွေကြောင့်တစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးမှုတွေများလာနေပြီးအရက်သားတေဆုံးမှုတွေလည်းနေ့စဉ်လိုလိုဖြစ်နေပါတယ်ရှင်ကျွန်မဖြူဖြူခိုင်ပါ